တောင်ကိုရီးယားနိုင်ငံမှာထရက်ကားမောင်းတဲ့သူတွေကလစာတိုးပြဖို့အစိုးရကိုတောင်းဆိုဆွေးနွေးမှုတွေမအောင်မမြင်ဖြစ်ခဲ့ပြီးတဲ့နောက်ထရက်ကားမောင်းတဲ့သူတွေဟာ6ရက်မြောက်နေ့ဖြစ်တဲ့ဒီနေ့မှလည်းဆက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။အဲ့လိုဆက်ပြီးတော့ဆန္ဒပြခဲ့ကြတာကြောင့်တောင်ကိုရီးယားနိုင်ငံရဲ့စက်မှုဇုံတွေနဲ့အဓိကစိတ်ကန်းတွေမှာလည်းကုန်ပစ္စည်းတင်ပို့မှုတွေထိခိုက်နေပါတယ်။ပို့ဆောင်ရေးဝန်ကြီးဌာနတာဝန်ရှိသူတွေဟာအလို့သမားအတမကခေါင်းဆောင်တွေနဲ့စနေနေ့က10နာရီကြောကြာတတိယအချိန်မြောက်ဆွေးနွေးခဲ့ကြပြီးတော့လှုပ်ပြန်ဆင်းကြဖို့တိုက်တွန်းခဲ့ပါတယ်။ဒါပေမဲ့နှစ်ဖက်ကွာဟချက်တွေကိုစိစက်ညီနိုင်လို့မရခဲ့ဘူးလို့တောင်ကိုရီးယားပို့ဆောင်ရေးဝန်ကြီးဌာနကပြောပါတယ်။နောက်ထပ်ဆွေးနွေးမှုတွေကိုဘယ်တော့ဆက်လုပ်သွားနိုင်မလဲဆိုတာတော့မသိဘူးလို့သမဂ္ဂတာဝန်ရှိသူတို့ကပြောပါတယ်။ဒါပေမဲ့ပို့ဆောင်ရေးဝန်ကြီးဌာနဘက်ကတော့သူတို့အနေနဲ့လှုပ်သမားသမဂ္ဂနဲ့ဆွေးနွေးမှုတွေကိုဆက်လက်လှုပ်ဆောင်သွားမယ်လို့ပြောလိုက်ပြီးတော့အသေးစိတ်ကိုတော့ပြောဆိုခြင်းမရှိပါဘူး။တောင်ကိုရီးယားနိုင်ငံဟာတပိုင်းလျှက်ကူပစ္စည်း smartphone မော်တော်ကားနဲ့တခဲအပါအဝင်တခြား electronic ကုန်ပစ္စည်းတွေကိုအဓိကပံ့ပိုးထုတ်လုပ်ပေးနေတဲ့နိုင်ငံဖြစ်ပါတယ်ခင်ဗျာ။